ဒီမှာအသက်60ပြည့်နှစ်မြန်မာဒီမိုကရေစီခေါင်းဆောင်နိုဘယ်ပညာရေးဆုရှင်ဒေါက်အောင်ဆန်းစုကြည်ကိုဂုဏ်ပြုရင်းသူမလွတ်မြောက်ရေးအတွက်ကမ္ဘာတစ်ဝှမ်းလှုပ်ရှားမှုသတင်းတွေတဲကဒီညဖို့တော့တောင်အာဖရိကနိုင်ငံကပေါ့ဘာရင်းများသတင်းထုတ်ပါလေလို့ကျွန်မစူးစမ်းကြည့်မိပါတယ်တောင်အာဖရိကနိုင်ငံမှာမြန်မာဒီမိုကရေစီရေးကိုတက်ကြွစွာလှုပ်ရှားနေတဲ့မြန်မာနိုင်ငံလွတ်မြောက်ရေးလှုပ တိဝိရှေဗီဒီယိုကျွန်တော်တို့ကိုပေးပါတယ်ဒေါက်တာစုကြည်ရဲ့မွေးနေ့ဆုတောင်းပေါ့လေကျွန်တော်တို့ကဒီဗီဒီယိုကိုဒေါက်တာစုကြည်မွေးနေ့အခမ်းအနားလုပ်မဲ့နိုင်ငံတွေကိုစက်မှန်တလောက်ဖြန့်ဝေဖို့ကျွန်တော်တို့စီစဉ်လုပ်ထားပါတယ်မနေ့ကမှလည်းဒီအမေရိကန်နိုင်ငံမှာလုပ်မဲ့မွေးနေ့ဆုတောင်းမှာလည်းဒက်စမင်တူတူရဲ့ဒေါက်တာစုကြည်ရဲ့မွေးနေ့ဆုတောင်းကိုဗီဒီယိုဟိုပြမှာပေါ့လေ
ဟုတ်ကဲ့တခြားနိုင်ငံဒီမှာလိုပဲမြန်မာတိုင်းရင်းကိုသွားပေးမယ့်အစီအစဉ်ကိုရှိပါသလားရှင်
ဒေါက်တာစုကြည်ကိုယ်တိုင်တွေ့ရအောင်လို့ကျွန်တော်တို့ဒီ South African နေရဲ့ဒေါက်တာစုကြည်အတွက်မွေးနေ့ postcard ပေါ့လေအဲဒီ US campaign for Burma နေလောက်တဲ့မွေးနေ့ postcard ကိုတနပ်ပြတဲ့နေ့20ရက်နေ့မှာပြဖို့အတွက်ကျွန်တော်တို့အစီအစဉ်လုပ်ပါတယ်ဆက်ဆံရရဲ့အတွက်အနေခင်ဗျားတို့တာယုံကိုဒီလိုပစ္စည်းတွေကိုပေးမယ်ဆိုလို့ရှိရင်သူတို့လက်ခံလက်မခံပေါ့လေသူတို့ရှိတဲ့ယဉ်ဝင်အကြောင်းကြပါသူတို့ဒီလိုပစ္စည်းတွေပေးမှာကိုလက်ခံမယ်ဆိုတဲ့အကြောင်းသူတို့တဲ့ယဉ်ဝင်သိကျင်တယ်ဆိုတော့ကျွန်တော်တို့ဒီနေ့ပဲဒီတို့ရမှာရှိတဲ့နဝတာတာယုံကိုလက်ခံပေးဖို့တော့သံစစ်ကြီးရဲ့အဲမွေးနေ့ postcard နဲ့ Desmond Tutu ရဲ့မွေးနေ့ဆုတောင်းဒီဗီဒီယို20ရက်နေ့မှာနှစ်နာရီခွဲကနေ3နာရီပြန်မှလာတဲ့အခါမှာတန်ယုံမှတာဝန်ရှိတဲ့လူသာရောက်ပြီးလက်ခံပေးဖို့ဆိုပြီးစာနဲ့ပို့ပါတယ
်ဟုတ်ကဲ့တန်ယုံကဘယ်လိုများပြန်ကြပါလဲရှင
်ကျွန်တော်တို့ရှိလို့တော့ဘာမှပြန်မလာပါဘူးသို့တော်သက်ဆိုင်ရာရဲခွဲကနေပြီးတော့တန်ယုံကိုမေးတဲ့အခါမှာတန်ယုံကနေပြီးတော့ဘုန်းတော်ကြီး Desmond Tutu ရဲ့မွေးနေ့ဆုတောင်းမှုတော်လကောင်းကျွန်တော်တို့ဒီတောင်အဖိကနိုင်ငံသားတွေကနေပြီးတော့စာစစ်ကြည့်လို့ပေးမယ်အဲ့ဒီမွေးနေ့ postcard ကိုတော့ကောင်သူတို့လက်ခံမယူပါဘူးဆိုပြီးတော့သူတို့ဒါသူတို့ငင်းဆိုပါတယ
်ဟုတ်ကဲ့ဒါနဲ့စာရီရောကပ်ပြားတွေရောလက်မခံဘူးဆိုတော့20ရက်နေ့မှာဆက်ပြီးတော့ဆန္ဒပြဖို့အစီအစဉ်ရောရှိပါသလား
ဒါတောင်အာဖရိကနိုင်ငံရဲ့အခြေခံဥပဒေရကိုင်မာစွာပြတ်သားထားတဲ့လွတ်လပ်စွာပြောဆိုဆန္ဒပြပိုင်ခွင့်ရှိတဲ့အတွက်ကျွန်တော်တို့ကိုတောင်အာဖရိကရဲဌာနကနေပြီးတော့ဒီဆန္ဒပြခွင့်ကိုတော့ကျွန်တော်တို့ပေးပါတယ်ဒီတဲ့အတွက်ကြောင့်ကျွန်တော်တို့သူတို့လက်မခံတော့လဲ20ရက်နေ့တနင်္လာနေ့ကျွန်တော်တို့နှစ်နာရီခွဲအချိန်မှာအဲဒီပီတိုရီယာမှာရှိတဲ့နဝတတန်ယုံမှာတောင်အာဖရိကနိုင်ငံကဒေါ်အောင်ဆန်းစုကြည်ကိုချစ်တဲ့ဒီလူလူလူနဲ့တွားပြီးတော့ဆက်လက်ဆန္ဒပြမှာဖြစ်ပါတယ
်ဟုတ်ကဲ့တခြားအစီအစဉ်အထွေထူးကိုပြောပြပါအောင်ရှင
်16ရက်နေ့ကဒီမှာရုပ်ပိတ်ရဲ့လက်ချက်ကျွန်တော်တို့စိုးဝဲတူတီးလို့ခေါ်ပါတယ်အဲ့ဒါကတော့ကျွန်တော်တို့တောင်သာအရေးခင်းလို့ပဲတောင်အာဖရိကနိုင်ငံအပါတိုက်လက်ချက်တုံးကတောင်သာတူတကယ်တော့မကပါဘူးလေအဲ့ဒီမှာတည်ဆုံသွားတဲ့အတွက်နိုင်ငံကတောင်သာအရေးခင်းလို့ပဲအတိတ်ကကြတဲ့ဒီတနေ့ဖြစ်တဲ့အတွက်သူရုပ်ပိတ်ရဲ့ပေါ့လေသူကအဲ့ဒီနေ့မှာတောင်ဆန်းစုကြည်ရဲ့မွေးနေ့ဆိုပြီးတော့တောင်အာဖရိကနိုင်ငံမှာရှိတဲ့မြန်မာနိုင်ငံလွတ်မြောက်ရေးကိုထောက်ခံပေးနေတဲ့ပုဂ္ဂိုလ်ရဲ့ With Water and ဆိုတဲ့ University ကအကြောင်းသူကျောင်းသားတွေရဲ့အဲကျွန်တော်တို့စုပေါင်းပြီးတော့ဒီမှာကျွန်တော်အိမ်မှာမွေးနေ့အခမ်းအနားကျွန်တော်ပြုရှိပါတယ်18ရက်နေ့စနေနေ့မှာတော့ဒီတောင်အာဖရိကနိုင်ငံဒီ Johannesburg မြို့လယ်မှာရှိတဲ့ Workers Library မှာဒေါက်တာစုကြည်နဲ့ပတ်သက်တဲ့အကြောင်းအရာပြပွဲပြီးတော့ဒေါက်တာစုကြည်နဲ့ပတ်သက်တဲ့စာရွက်စာတမ်းမြန်မာနိုင်ငံလူခွင့်ရေးပေါက်ပြတဲ့စာရွက်စာတမ်းတွေဒါတွေကိုကျွန်တော်တို့ဒီ Workers Club မှာကျွန်တော်တို့ပြောဆိုပြသပြီးတော့ဒေါက်တာစုကြည်ရဲ့60မွေးနေ့ဖြစ်တဲ့ဆိုတဲ့အကြောင်းဒီဒေါက်တာစုကြည်ဟာကုတီတော်ကြီးကြနေတဲ့Nobel ဆုရှင်ဖြစ်တဲ့ဆိုတဲ့အကြောင်းပြောဆိုပြီးတော့ဒေါက်အာဖရိကကသတင်းမီဒီယာမှာဒေါက်တာစုကြည်နဲ့ပတ်သက်လို့သိလာအောင်ကျွန်တော်တို့ဟိုဖြန့်ဝေမှာဖြစ်ပါတယ်ဆက်ရှိရနေမှာတော့19ရက်နေ့ဒေါက်တာစုကြည်ရဲ့မွေးနေ့မှာတော့စူးစမ်းထားတာတကူကတော့ပီတာမတ်ဆတ်မှာရှိတဲ့မြန်မာဗုဒ္ဓဘာသာဘုန်းကြီးကျောင်းမှာဒါကတန်ဃာတော်အရှင်မြတ်ကိုညီစွန်လူသားမှုကျွန်တော်တို့ဟိုအစီအစဉ်ရှိပါတယ
်ကျေးဇူးပါပဲရှင်တော်တာရှင်များရှင်ဒေါက်တာစုကြည်ရဲ့မွေးနေ့အကျိုးလှုပ်ရှားမှုအစီအစဉ်တွေနဲ့ပတ်သက်ပြီးတောင်အာဖရိကနိုင်ငံမြန်မာနိုင်ငံလွတ်မြောက်ရေးလှုပ်ရှားမှုအဖွဲ့ရဲ့တာဝန်ခံဒေါက်တာသိန်းဝင်းကရှင်းလင်းပြောကြားသွားတာဖြစ်ပါ